ာဆီယံဆင်နိုင်ငံရဲ့စီးပွားရေးလုပ်ငန်း90က99ရာခိုင်နှုန်းဟာအသေးစားနဲ့အလတ်စားတွေဖြစ်ပါတယ်အလုပ်အကိုင်အများဆုံးပေးနိုင်ပြီးတန်းပြည့်ရဲ့အသရင်ထုတ်လုပ်မှုမှာအရေးကြီးတဲ့အခန်းကပါဝင်ပါတယ်အသေးစားနဲ့အလတ်စားလုပ်ငန်းတိုးတက်ဖွံ့ဖြိုးရေးဟာအာဆီယံစီးပွားရေးအတိုက်အဝန်းရဲ့အဓိကဦးတည်ချက်တစ်ခုပါပဲဒါကိုတရားမျှတစွာစီးပွားရေးဖွံ့ဖြိုးတိုးတက်ရေး Equitable Economic Development လို့ခေါ်ပါတယ်တိုင်းပြည်ရဲ့စီးပွားရေးလုပ်ငန်း99ရာခိုင်နှုန်းကမတိုးတက်ပဲ1ရာခိုင်နှုန်းကသာတိုးတက်ကြီးပွားနေရင်မတရားဘူးလို့ပြောတဲ့သဘောဖြစ်ပါတယ်။အသေးစားနဲ့အလတ်စားလုပ်ငန်းမြင့်တင်ရေးအာဆီယံ10နှစ်စီမံကိန်းကို2004မှာရေးဆွဲတာမို့ဒီနှစ်ဟာနောက်ဆုံးနှစ်ဖြစ်ပါတယ်။ဥပဒေပြဋ္ဌာန်းရေး၊ငွေကြေးထောက်ပံ့ရေး၊အတတ်ပညာရရှိရေးစတာတွေကိုပြုစုပြောထောင်မှုအလွန်အရေးကြီးပါတယ်။ဒါပေမဲ့အသေးစားနဲ့အလတ်စားလုပ်ငန်းဟာဘာလဲဆိုတာကိုအရင်ဆုံးအဓိပ္ပာယ်ဖွင့်ဖို့လိုပါတယ်။ဒါမှသာမြင့်တင်မှုရည်ရွယ်တဲ့လုပ်ငန်းကိုလိုအပ်သလိုကူညီနိုင်ပါလိမ့်မယ်။မြန်မာရဲ့အားနည်းချက်တွေကိုအာဆီယံစီးပွားရေးတုတေသနဌာနဇွန်လကထုတ်ပြန်တဲ့2014အာဆီယံ SME Policy Index အစီရင်ခံစာမှာဖော်ပြထားပါတယ်
။အသေးစားနဲ့အလတ်စားလုပ်ငန်းနဲ့ပတ်သက်ပြီး1990မှာပြဋ္ဌာန်းတဲ့ပုဂ္ဂလိကစက်မှုလုပ်ငန်းဥပဒေနဲ့လက်ရှိအစိုးရရဲ့ဥပဒေမူကြမ်းဟာအဓိပ္ပာယ်ဖွင့်ဆိုပုံကွဲပြားပါတယ်။စစ်အစိုးရဟာနှိစက်တဲ့ခရိုနီတွေရဲ့အကျိုးစီးပွားမြင့်တင်ရေးကိုသာဦးစားပေးခဲ့ပါတယ်။ရှုပ်ထွေးတဲ့စီးမြင့်တွေမကြာခဏပြတ်ထန်းမှု၊လုံနီးလုံထုံကြန့်ကြာမှု၊လဝဲကြီးအုံမှု၊အခွင့်ထူးခံစားမှု၊အဂတိလိုက်စားမှုစတာတွေဟာအသေးစားနဲ့အလတ်စားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးကိုအဟံအတားဖြစ်စေပါတယ်။အသေးစားနဲ့အလတ်စားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးဌာနကို2012ရောက်မှစက်မှုဝန်ကြီးဌာနအောက်မှဖွဲ့စည်းနိုင်တာကိုကြည့်ရင်စစ်အစိုးရရဲ့လင်ဟင်းမှုနဲ့လေလီယူရှိမှုတွေကိုသိနိုင်ပါတယ်1990က2012အထိအနှစ်20ကျော်မှာမေမေရရလုပ်နေတာကိုပြစရာမရှိသလောက်ဖြစ်နေပါတယ
်အသေးစားနဲ့အလတ်စားလုပ်ငန်းမြင့်တင်ရေးဘူကော်မတီနဲ့လုပ်ငန်းကော်မတီကိုမနှစ်ကမှဖွဲ့စည်းပါတယ်လုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်တဲ့ဥပဒေဒီဥပဒေနဲ့လုံထုံးလုံနည်းပြဋ္ဌာန်းရေးငွေကြေးကူညီပံ့ပိုးရေးဤပညာလိုအပ်ချက်ကူညီရေးလူအပ်တဲ့လူသားအရင်းအမြစ်ပြုစုပြုထောင်ရေးစတာတွေကိုဆောင်ရွက်မယ်လို့သိရပါတယ်။အသေးစားနဲ့အလတ်စားပုဂ္ဂလိကလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအတွက်ကောင်းမွန်တဲ့စီးမင်းဥပဒေရှိဖို့လိုပါတယ်။ဥစ္စာပစ္စည်းပိုင်ဆိုင်မှုမှာရှင်းလင်းပြသမှုအငင်းပွားမှုဖြစ်ရှင်းရာမှာဈေးသက်တာမှုစီးပွားရေးခံမနိုင်မှုနဲ့သဘောတူချက်ကိုကာကွယ်နိုင်မှုစတာတွေလိုအပ်ပါတယ်။ဒါပေမဲ့ဒီလိုအပ်ချက်တွေဖြည့်ဆည်းပြီးရင်တောင်သင့်တော်တဲ့အချိန်အထိစောင့်ရပါလိမ့်မယ်။ချက်ချင်းအကျိုးခံစားနိုင်တဲ့ကိစ္စမဟုတ်ပါဘူ
းမြမစီးပွားရေးရဲ့99ရာခိုင်နှုန်းကျော်ဟာအသေးစားနဲ့အလတ်စားပုဂ္ဂလိကလုပ်ငန်းဖြစ်ပြီးအလုပ်သမား80ရာခိုင်နှုန်းကိုအလုပ်ပေးထားနိုင်ကြောင်းသိရပါတယ်လုပ်သားအများဆုံးပါဝင်တဲ့လုပ်ငန်းကဏ္ဍမှာဥပဒေမရှိမှုအရင်းအနှီးနဲ့အတတ်ပညာရှာပါမှုလူသားအချင်းအမြင့်နဲ့အခြေခံအဆောက်အအုံအားနည်းမှုစတဲ့ပြဿနာတွေကိုရင်ဆိုင်နေရပါတယ်ဥပမာငင်းချံမျိုးကလုပ်ငန်းရှင်200ကျော်ရင်ဆိုင်နေရတဲ့အခက်အခဲကိုစစ်တမ်းကောက်တဲ့အခါမှာ90ရာခိုင်နှုန်းကျော်ဟာလျှက်စစ်တပ်အားမလုံလောက်မှုအရင်အနီးအားနည်းမှုကျွမ်းကျင်လုပ်သားရှာပါမှုတည်ယူပို့ဆောင်ရေးစည်းရိမ်ကြီးမားမှုနဲ့အိမ်ချမ်းမြေစည်းကြီးမှုစတာတွေကိုရင်ဆိုင်နေရတယ်လို့လွန်ခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ထုတ်မစ္စည်းမစားဆောင်မှာဆောင်းမရှင်ကိုကိုကြီးကဖော်ပြထားပါတယ
်အစိုးရစီမံမှတ်ပုံတင်ထားတဲ့စီးပွားရေးလုပ်ငန်း3000ကျော်ရှိတဲ့အထက်99ရာခိုင်နှုန်းကျော်ဟာအသေးစားနဲ့အလတ်စားတွေဖြစ်ပါတယ်မပုံတင်ထားတဲ့အကြီးစားလုပ်ငန်း900ကျော်ရှိပြီးမပုံမတင်တဲ့အသေးစားလုပ်ငန်းတွေကလည်းတိတ်နေချီပြီးရှိနေပါသေး။ဒါပေမဲ့အတတ်ပညာတိုးတက်မှုနဲ့ဒီထွေမှုစွန့်ရည်တိုးတက်မှုကိုအစိုးရကလစ်လူရှုခဲ့တာမို့ဒီလုပ်ငန်းတွေတိုးတက်ရေးမှာအခက်အခဲအများကြီးရှိနေပါသေး။အခြားအာဆီယံနိုင်ငံတွေမှာအသေးစားနဲ့အလတ်စားလုပ်ငန်းမြင့်တင်ရေးလှုပ်လာတာကြာပြီဖြစ်ပေမဲ့မြန်မာပြည်မှာအခုမှအစပြုံုံပဲရှိပါသေးတယ်။ဒါကြောင့်မြန်မာအသေးစားနဲ့အလတ်စားလုပ်ငန်းတွေဟာအာဆီယံဒေသစီးပွားရေးပူးပေါင်းမှုကြောင့်ပေါ်ထွက်လာတဲ့အခွင့်အလမ်းတွေကိုအသုံးချနိုင်လောက်တဲ့အခြေအနေမရှိသေးဘူးလို့ကုလသမဂ္ဂ ESCAP အရာရှိတွေဖြစ်တဲ့မာဆာတိုအာဘဲနဲ့မာဒူယာဂျာကူမာဒတ်တာတို့ရဲ့ February စာတမ်းမှာသုံးသပ်ထားပါတယ်။ဖွံ့ဖြိုးမှုအနည်းဆုံးနဲ့အစင်းရဲဆုံးနိုင်ငံတွေမှာတောင်လူဦးရေတထောင်မှာအသေးစားနဲ့အလတ်စားလုပ်ငန်းကိုကူက28ခုအထိရှိတာတွေ့ရပြီမဲ့မြန်မာပြည်မှာတော့3ခုသာတွေ့ရကြောင်း escape စာရမှာဖော်ပြထားပါတယ်အနည်း90ကျော်စစ်ကောင်းဆောင်တွေအာဏာပြခဲ့တဲ့နိုင်ငံမှာ တရားမျှတစွာဖွံ့ဖြိုးတိုးတက်ရေးလုပ်ဖို့ခက်ခဲနေတာဖြစ်ပါတယ်ခင်ဗျာ။